တော်ရရှိမြတ်မြခရိယန်ဓမ္မသမိုင်းမှာထာဝရရှင်မြတ်စွာဘုရားသခင်ရဲ့သားတော်လူသားတိုင်းရဲ့ကယ်တင်ရှင်သခင်ယေရှုခရစ်တော်ရဲ့ရုပ်ဝါကိုကိုယ်တိုင်တွေ့မြင်ခဲ့ရသူမောရှေ၊အေလိယ၊ဒန်ယေလသုံးဦးတို့ကိုဣသရေလသမိုင်းဝင်ပုဂ္ဂိုလ်သုံးဦးလို့ခေါ်နိုင်ပါတယ်။ဒီကနေ့တင်ပြရတော့တမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်တဲ့ခရိယန်တမန်ကျမ်းရဲ့ဓမ္မဟောင်းကျမ်းိုင်းတွေကဒန်ယေလအနာဂတ်ကျမ်းအခန်းကြီး10အခန်းငယ်1ကနေအခန်းငယ်8အထိမှာပရောဖက်ဒန်ယေလဟာတန်ရှင်းသောယူပါယုံထဲမှာလူတစ်ယောက်ကိုတွေ့မြင်ခဲ့တဲ့အကြောင်းဖော်ပြထားပါတယ်။အဲ့ဒီသူဟာဘယ်သူဖြစ်ပါသလဲ။လူသားတိုင်းရဲ့ကယ်တင်ရှင်သခင်ယေရှုခရစ်တော်ဖြစ်တယ်လို့ပြောနိုင်တက်တည်ပြနိုင်တဲ့အချက်တွေအထောက်အထားတွေအခိုင်အလုံနဲ့တကွရှိပါရဲ့လား။အဖခမည်းတော်ဖျားရှင်ရဲ့မျက်နာတော်ကိုဘယ်လို့မှမမြင်နိုင်သူဖူးမြင်ဖို့ရန်မထိုက်တန်သူလူသားများအတွေ့ကယ်တင်ရှင်သခင်ယေရှုခရစ်တော်ဟာအဖခမည်းတော်ရဲ့ကိုစားသားတော်ဆိုတဲ့ဘွဲ့နာမတော်ကိုခံယူထားတော်မူသောဖျားရှင်ကိုတော်တိုင်ဖြစ်တော်မူတဲ့အကြောင်းနဲ့အတူဒန်ယေလနဂတိကျမ်းအခန်းကြီး10အခန်းငယ်1ကနေအခန်းငယ်8အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာသုံးသပ်တင်ပြထားပါတယ်
။တင်သိရသောသမကျမ်းရဲ့မိတ်ဆွေတို့တတ်ရှင်အပေါင်းတို့ခမညာအလွန်စိတ်လှုပ်ရှားစရာကောင်းသလောက်လေ့လာမှတ်ရှုရမှာတော့ရှုပ်ထွေးမှုအတန်အသင့်ရှိနိုင်တယ်ဆိုတဲ့ဒန်ယေလနဂတိကျမ်းတွေဟာအလွန်ကောင်းမွန်တဲ့သင်ခန်းစာတွေနဲ့ဒီကနေ့အဖို့ဆိုရင်အခန်းကြီး10ကိုစတင်ရောက်ရှိလာပါပြီ။အခန်းကြီး10ကနေဏိဂုံးကျမ်းအခန်းကြီး12အထိဒီအခန်းကြီး3ခုတို့ကတော့ဒန်ယေလအနာဂတ်တိအစုအဖွဲ့မှာအဆုံးပိုင်းမှာပါဝင်တဲ့အစုအဖွဲ့ဖြစ်တယ်။ဗျာဒိယူပါယုံတစ်ခုကိုသာခြုံငုံဖော်ပြသွားမယ်။ကျမ်းကြီး3ကျမ်းပဲဖြစ်တယ်လို့ကျွန်တော်တင်ပြခြင်းပါတယ်။ဘယ်လိုပဲပြောပြောယူပါယုံဗျာဒိတစ်ခုကိုသာအခန်းကြီး3ခုခွဲထားတယ်။ကျမ်းကြီးတစ်ခုစီကပြီးစွန်းသောဝိညာဉ်အဖြစ်တရားတွေကတော့အခန်းကြီးတိုင်းအခန်းကြီးတိုင်းသူကန္တအလျောက်အရေးပါအရာရောက်တာကြီးပဲဖြစ်လိမ့်မယ်ဆိုတာကိုကျွန်တော်အနေနဲ့ကြိုတင်ပြီးတော့မိတ်ဆက်ထားပြချင်ပါ रे အဲ့ဒီလိုယူပါယုံမြင်ကွင်းကျယ်တစ်ခုတည်းကိုပဲအခန်းသုံးခန်းခွဲခြားပြီးဖော်ပြထားတဲ့ဒီအပိုင်းနဲ့ပတ်သက်လို့အချို့အချို့သောဓမ္မသုတေသီတွေကတော့ဒံယေလရဲ့အရေးအကြီးဆုံးသောယူပါယုံကိုဖော်ပြတဲ့အပိုင်းပဲလို့ခံယူသူတွေဟာခံယူကြပါ रे ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကတော့အဖဖျားသခင်ဖော်ပြခြင်းတဲ့ယူပါယုံတိုင်းဗျာဒိတ်တော်တိုင်းဟာအလွန်အရေးကြီးကြတာကြီးပဲလူသားတို့ရဲ့အပြစ်သမိုင်းတဲ့အတွင်တွေမှာလူသားတို့ရဲ့အပြစ်သမိုင်းအတွင်တွေမှာအဖဖျားသခင်ပြုတော်မူသောယေရှုတော်များရဲ့ရောင်ပြန်ကိုသာဖော်ပြတဲ့အသက်လမ်းကြီးပဲဖြစ်လို့အကုန်လုံးကိုတပြေးညီအရေးကြီးကြတယ်လို့ပဲခံယူမိပါတယ်ပြီးခဲ့တဲ့သင်ခန်းစာတွေမှာဆိုရင်ကယ်တင်ရှင်ရဲ့မွေးဖွားသောအကြောင်းလူသားတိခံယူခြင်းအကြောင်းတွေပါပါသလားမပါပါဘူးဒါမဲ့ကတင်ချင်းတရားကိုမင်းတို့လူသားတွေခံယူကြရမယ်ဆိုတာကိုကက်ကာလတရားစီရင်ခြင်းအချိန်ဆိုင်ရာအတိတ်နမိတ်တွေနဲ့တိုက်တွန်းအားပေးဖော်ပြသွားတယ်။လူသားတို့ရဲ့သမိုင်းမှာအနာဂတ်သို့မျှော်လင့်ခြင်းရှိကြရလိမ့်မယ်ဆိုတာကိုဖော်ပြပေးသွားတဲ့အတွက်ကြောင့်ကျွန်တော်ယုံကြည်ပါတယ်ဆိုတဲ့လူသားတွေရဲ့ဘုရားသခင်အပေါ်မှာယုံကြည်မှုဆိုတာဟာလူလူချင်းယုံကြည်တာမျိုးလို့အခြေအနေတရရရတနည်းအားဖြင့်အခြေအနေအချိန်အခါတစ်ခုခုအရာယုံကြည်မှုမျိုးမဟုတ်ဘူး။မမြင်ရသေးတဲ့အရာတွေကိုသိမှတ်ဆွဲလန်းယုံကြည်မှုဖြစ်တယ်။လူသားတို့ရဲ့အုံနှောက်နဲ့တိုင်းတာလို့မရနိုင်လောက်တဲ့အဖဖရာသခင်ရဲ့စီရင်တော်မူခြင်းတို့အပေါ်မှာအကျွင့်မဲ့ယုံကြည်ခြင်းဖြစ်တယ်ဆိုတာကိုပို့ပြီးတော့ခံစားနားလည်စီပါရဲ့။အဲ့ဒီလိုနားလည်ဖို့ဆိုတာဟာလေသင်တိရသောသမာကျမ်းရဲ့ဖော်ပြချက်အလုံးစုံတွေတဲကအတိတ်သမိုင်းသင်ခန်းစာတွေနဲ့ကိုလုံလောက်သောနားလည်မှုဖြစ်ပွားနေစီပြီ။အဖဖရာသခင်ရဲ့ကျေးဇူးနဲ့ဂရုဏာတော်တို့ကိုသက်သေထင်ရှားစွာထိတွေ့ခံစားနားလည်စီပြီ။ဒါကြောင့်မလို့အနာဂတ်ဆရာဟာဘာမှစိတ်ချလက်ချမရှိဘဲနဲ့ခြီးရသောခကြီးလန်းတခုမဟုတ်ဆူတောင်းဆက်ကတ်လျက်ကိုကိုကိုအနှံလျက်ခြီးတက်သွားရင်ပါရှိတယ်။ကျေးဇူးတော်အလွန်ကြီးလာပါ रे ဆိုတဲ့အချက်တွေးဟာအစဉ်တစိုက်ထင်ရှားပေါ်လည်နေပါ रे မိတ်ဆွေအပေါင်းတို့ခမညာအခန်းကြီး10ရဲ့အသွင်ထူးပုံတွေကိုတော့ကြမ်းများကိုဆက်လက်နားဆင်ရင်းနဲ့အကဲဖြတ်ကြပါစို့လို့ပဲတင်ပြလိုက်ပါရစေ။ဒံယေလအနာဂတ်တိကျမ်းအခန်းကြီး10အငယ်1မှ3ပေရတိရှင်ဘရင်ကုရုနန်းဆန်သုံးနှစ်တွင်ဘေလတရှာစာအမိဖြင့်သမုတ်သောဒံယေလသည်ဗျာဒိတ်တော်ကိုခံရ၏ထိုဗျာဒိတ်တော်စကားမှန်ပေ၏ကြီးစွာသောစစ်တိုက်ခြင်းနှင့်ဆိုင်ပေ၏သူသည်ထိုစကားကိုနားလည်၏မြင်ရသောယူပါယုံသဘောကိုလည်းယိမ့်မိ၏ထိုကာလ၌ငါဒံယေလသည်အရက်21ရက်တိုင်တိုင်ချိုးချံ၍ကြင့်လျက်နေ၏အရက်21ရက်မစေ့မီမိန်သောမုံကိုမစားအမေသားနှင့်စပြည့်ရီကိုမမြည်စီလိန်ချင်းကိုလည်းအရှင်းမပြူမိ쇠အပေါင်းတို့ပြီးခဲ့တဲ့အခန်းကြီး9ဟာ သရင်အပတ်80ဆိုတဲ့ဗျာဒိယူပါယုံကိုဒံယေလတယောက်ခန်းစားရကြောင်းအသေးစိတ်ဖော်ပြခဲ့ပါတယ်။အဲ့ဒီအချိန်ဟာမေရိဘရင်ဒါရိနန်းဆန်ပထမနှစ်ဆိုပြီးတော့အခန်းကြီး9ရဲ့အစမှာကျွန်တော်တို့တွေ့ကြရပါတယ်။အခုအခန်းကြီး10ကျတော့ပေရတိမင်းကုရုရဲ့နန်းဆန်3နှစ်လို့ပြောင်းလဲဖော်ပြလိုက်ပါတယ်။ဒီတော့အခန်းကြီး9ရဲ့ကသရင်80ယူပါယုံကိုမြင့်မက်ပြီးတော့နောက်ထပ်4နှစ်အနည်းဆုံးကြာလိုက်မယ်လို့ကျွန်တော်တို့တွက်ဆမိပါတယ်။ဒံယေလဟာတကယ်မင်းကြီးသက်တော်ရှိတယောက်ပဲ။အသက်90ကောင်းကောင်းကျော်လောက်ပြီလို့လည်းကျွန်တော်တို့နားလည်နိုင်ပါတယ်။အဲ့ဒီပါရှားဘုရင်ဆိုင်ရပ်စ်ကိုကုရုဟာနန်းတော်ဘော်ကိုရောက်လာတာ3နှစ်ရှိခဲ့ပြီဆိုတော့တက်ကရစ်အားဖြင့် BC 534ခုနှစ်ဖြစ်ပါလိမ့်မယ်။ဗျာဒိတ်တော်ကိုခံရ၏။ထိုဗျာဒိတ်တော်စကားမှန်၏။ကြည်စွာသောစစ်တိုက်ခြင်းနှင့်ဆိုင်၏ထိုစကားကိုနားလေ၏မြင်ရသောယူပါယုံ၏သဘောကိုလည်းသိ၏တဲ့အဖိုးကြီးအိုပရောဖက်ကြီးပါနော်ဒါမဲ့ခန္ဓာကိုယ်ဘလောက်ပဲယိုယွင်းယိုယွင်းဝိညာဉ်ခွန်အားဟာအပြည့်ရှိနေတယ်ဝိညာဉ်ရအမြဲပြုံမြင့်နှုန်နေနေတယ်ဒါကြောင့်မလို့ဒီယူပါယုံဟာသူ့အဖို့ဝိုးရဝါမပြီးမပြင်းမဖြစ်ဘူးအလွန်အလွန်ကြည်လင်နေရှင်းလင်းပြတ်သားနေတယ်ဆိုတာကိုဖော်ပြပေးလိုက်ပါတယ်ဒီအထက်ကထူးခြားနေတဲ့အချက်ကတော့ထိုကာလ၌ငါဒံယေလသည်အရက်21ရက်တိုင်ချိုးကြံစွာကြင့်လျက်နေ၏တဲ့ဒါကိုအင်္ဂလိပ်ကတော့ morning 3 full weeks ဆိုပြီးတော့ပေါ်ပြထားပါတယ်ညှိုးငယ်ခြင်းရှိ၏ဆိုရင်လည်းပြောလို့ရတယ်ပူဆွေးခြင်းဆိုရင်လည်းမမှားပါဘူးဘာကိုသူပူဆွေးနေတာဖြစ်နိုင်ပါသလဲအဲ့ဒီကုရုမင်းကြီးရဲ့နန်းဆန်ပထမနှစ်ကလေးကဣသရေလတွေကိုအမိမြေကိုပြန်လို့ရင်ပြန်ကြပါဆိုပြီးတော့အမိန့်ချပေးတယ်လူငိမ့်ချမ်းသာခွင့်ပြလိုက်တယ်အဲ့ဒီအချိန်မှာဣသရေလတဲကလက်တဆုပ်စာလောက်ပဲလီးလီပြီးတော့ပြန်ကြတယ်ဆိုတာကိုလေအိဇရာမှတ်စာနေမိမှတ်စာတို့အရာကျွန်တော်တို့လေ့လာတွေ့ရှိခဲ့ကြပြီဖြစ်ပါတယ်အဲ့ဒီတော့အမိန့်ချတာပဲသုံးနှစ်ရှိနေပြီအမိတိုင်းပြည်ကိုဣသရေလတွေဟာမပြန်လို့ကြတာနဲ့ပဲအဲ့ဒီဘာဘူးလုံးပါရှားဆရိုင်အင်ပါယာဒါမှမဟုတ်ရင်လေအဲ့ဒီခေတ်ကမြေကြီးစွန်းတိုင်အောင်ပေါ့နိုင်ငံနဂါမှာသူတို့ဟာပြန့်နှံ့ပြီးတော့ခိုကပ်ပြီးတော့ပေကပ်ပြီးတော့နေကြတယ်အဲ့ဒီချက်တင်နဲ့ပတ်သက်ပြီးတော့ပရောဖက်အဖိုးကြီးဒံယေလဟာစိတ်မကောင်းပဲပူဆွေးရတာပဲလို့ကျွန်တော်တို့ခံမှန်းနိုင်ပါတယ်ပေရတိဘရင်ဧကရစ်ကုရုရဲ့ဣသရေလတွေကိုပြည်တော်ပြန်ဖို့အခွင့်အရေးပေးတာဒီနဲ့ပတ်သက်လို့အိစရာမှတ်စာအခန်းကြီး1ရဲ့အစပိုင်းမှာကျွန်တော်တို့အခုလိုပြန်ပြီးတော့တွေ့နိုင်ပါတယ်ယေရမိဆင့်ဆိုသောထာဝရဘုရား၏အမိန့်တော်ကိုပြည့်စုံစေခြင်းဟာပေရတိရှင်ဘရင်ကုရုနန်းဆန်ပထမနှစ်တွင်ထာဝရဘုရားနှိုးဆော်တော်မူသောအခါထိုရှင်ဘရင်သည်အမိန့်တော်စာကိုထုတ်ပြီးလျှင်ပေရတိနိုင်ငံအရရတု၌ကြော်ညာစေ၍ပေရတိရှင်ဘရင်ကုရုမင်းမိန့်တော်မူသည်ကကောင်းကင်ဘုံ၏အရှင်ဘုရားသခင်ထာဝရဘုရားသည်မြေကြီးပေါ်မှတိုင်းနိုင်ငံရှိသမျှတို့ကိုငါအားပေးတော်မူသည်ဖြစ်၍ယူဒပြည်ယေရုရှလင်မြို့၌အိမ်တော်ကိုငါတိဆောက်ရမည်အကြောင်းမှားထားတော်မူပြီ။သင်တို့တွင်အဘယ်သူသည်ဘုရားသခင်၏လူဖြစ်သနည်းထိုသူနှင့်အတူဘုရားသခင်ရှိတော်မူပါစေသော။ယူဒပြည်ယေရုရှလင်မြို့သို့သွား၍ဣသရေလအမျိုး၏ဘုရားသခင်ထာဝရဘုရား၏အိမ်တော်ကိုတိဆောက်စေ။ယေရုရှလင်မြို့၌ရှိတော်မူသောဘုရားသည်ဘုရားသခင်ဖြစ်တော်မူ၏။ဘုရားသခင်၏လူတဲခိုရာအယက်ယက်၌နေသောသူတို့သည်ယေရုရှလင်မြို့မှရှိတော်မူသောဘုရားသခင်၏အိမ်တော်အဖို့အလိုလိုလှူသောအလှူမှတပါရွှေငွေဥစ္စာတရိတ်ဆန်နှင့်မစစေဟုမိန့်တော်မူ၏မိတ်ဆွေတို့တရှင်အပေါင်းတို့ဣသရေလပြည်တော်ပြန်တွေဟာပမာဏအားဖြင့်လက်တဆုပ်စာသာရှိခဲ့ပါれသူတို့ဟာဘာဘူးလုံနဲ့တကွကပအဓိကရမြို့ပြကြီးတွေမှာလှဲ့လေပြီးတော့စီးပွားဖြစ်နေကြပြီအဖဖျားသခင်ပေးခဲ့တဲ့နို့နှင့်ပြားရီစီယာမြေဂရိတော်မြေနဲ့ဝေးနေခဲ့ကြပြီတန်ရောစင်ရှိဟန်လည်းမတူကြဘူးဆရာတွေ့ကိုအိဇရာနေဟမိမှတ်စာတို့အပြင်အိဇရာဝတ္ထုအားဖြင့်လည်းကျွန်တော်ဖော်ပြခဲ့ပါသေးတယ်ဟုတ်ပါတယ်အေဒရာဝတ္ထုတဲကမိဖုရားကြီးအေဒရာရဲ့ဦးလေးမော်တကယ်ဆိုတဲ့ပုဂ္ဂိုလ်ကြီးအကြောင်းကိုပြန်ပြီးစဉ်းစားလိုက်ရင်အသေးရစရာအလွန်ကောင်းလောက်တယ်။ဂျူးဣသရေလတို့ရဲ့ပရိညင်နဲ့ပြည့်ညတ်တော်တွေကိုလုံအောင်ထိမ့်နိုင်တော့တဲ့လက္ခဏာအရှင်မရှိ။မရှိလို့ပဲကို့တူမအရင်ခောက်ခောက်ကလေးကိုအလှပြင်ခိုင်းပြီးတော့တပါးမျိုးသားပါရှားဘရင်လက်ကိုထိုးအပ်ခဲ့တာပဲ။အေဒရာကလေးကလည်းအဲ့ဒီဦးလေးနဲ့အဲ့ဒီပါရှားအရေးမှပဲမိခိုးပြီးတော့ပျော်နေခဲ့သူကလေးပဲဆိုတဲ့အချက်တွေကိုကျွန်တော်ပြက်ပြက်သားသားမြင်ခဲ့ရပြီဖြစ်ပါတယ်ကျွန်တော်လည်းအသေးစိတ်ရှင်းပြခဲ့ပြီဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလူအပြစ်နွန်ရိတ်အောက်မှာပင်းမြင်လူမျိုးတော်ဆိုတဲ့လူအဖွဲ့အစည်းကြီးကိုအဖဖရဲသခင်ဂျေဇုပြုခဲ့တယ်ကေတင်ချင်းတရားနဲ့အညီဒီလူမျိုးတော်ကိုအဖဖရဲသခင်ဟာစောင့်ထိန်တော်မူခဲ့တယ်ဆိုတာတွေ့ကိုဣသရာဝတ္ထုသင်ခန်းစာတွေအဖြစ်ကျွန်တော်ဖော်ပြခဲ့ပြီဖြစ်ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကုရုမင်းကြီးနန်းဆန်3နှစ်တွင် ဘီလတရှာစာအမိဖြင့်သမုတ်သောပရောဖက်ကြီးဒန်ယေလတယောက်ကတော့ယူပါယုံတွေကိုခန်းစားနားလေရတယ်။တချိန်တည်းမှာပဲစိတ်ထဲမှာမပျော်ရွှင်နိုင်ဘူးတဲ့။ညှို့ချုံနေတယ်တဲ့။ဒါကြောင့်မလို့ချိုမြိန်သောအစာအသောက်တူကိုလည်းမစား။အမဲသားနှင့်စပြည့်ရီကိုလည်းမမီ။စီလိန်ချင်းကိုလည်းအရှင်းမပြူတဲ့။အဲ့ဒီချိန်မှာပဲချွေးစော်တွေနံပြီးတော့အဖိုးကြီးနံကောင်းကောင်းထွက်နေမဲ့လူသားကြီးဟာအလွန်သန့်ရှင်းသောယူပါယုံကိုမြင်ရတယ်တဲ့။ကျွန်တော်ကဒါအရန်ပြောတာမဟုတ်ပါဘူးနော်။အဲ့ဒီ27ရက်အတွင်းမှာစီလိန်ချင်းကိုလည်းအရှင်းမပြုတ်ဆိုတာဟာကိုလက်ဖန်ရှင်ရေးကိုတောင်မလုပ်တဲ့သဘောရေတောင်မှမချိုးဘူးလို့ကျွန်တော်တွက်ပါတယ်။ဒါတော့ချွေးစော်တွေနံပြီးတော့အဖိုးကြီးနံကောင်းကောင်းထွက်နေမဲ့ဒန်ယီလာလို့တွက်ဆနိုင်တာပေါ့။ဟုတ်ပါတယ်။အဲ့ဒီ27ရက်လုံလုံကိုဖာသားကိုစိတ်ညစ်ပြီးတော့ရေမချိုးပေါက်တာမလိမ့်လုံနေတဲ့လူကြီး။လောကအမြင်အဖြစ်ညစ်သေးနေမှာအသေးအချာဖြစ်တဲ့ဒီလူကြီး။ဘာကြီးပြောနေနေစိတ်နှလုံးအဖြစ်ကတော့ဖန်ရှင်တယ်။ဝိညာဉ်ခွန်အားအပြည့်အဝရှိတယ်။ဒါကြောင့်မလို့တန်ရှင်းသောယူပါယုံကိုအံ့ဩပွေသူတွေ့မြင်ရခြင်းပါပဲ။ဒံယေလအနာဂတိကျမ်းအခန်းကြီး30အငယ်4မှ6ပထမလ24ရက်နေ့၌ငါသည်ဟိဒကေလမြစ်ကြီးအနားမှရှိစဉ်မျှော်ကြည့်၍ပိတ်ချောနှင့်ဥဖတ်ရွှေစင်ကပန်းကိုဝတ်စည်းလျက်ရှိသောသူတူအူကိုမြင်၏။သူ၏ကိုယ်သည်ကြောက်မြဲ့ရွဲကဲ့သို့ဖြစ်၏။သူ့မျက်နှာသည်လည်းလျှက်စစ်ကဲ့သို့ထိ၏။သူ့မျက်စိသည်လည်းမီးခွက်ကဲ့သို့ဖြစ်၏။သူလက်ချေတို့သည်ဥသစ်သောကျေးဝါအယောင်အစင်ရှိ၏သူစကားသံသည်များစွာသောလူစုအသံနှင့်တူ၏ပထမလ24ရက်တဲ့ပထမလဆရာဟာနိသန်လသို့မဟုတ်နိစန်ဆိုတဲ့လပဲဖြစ်ပါတယ်အေပီလပဲကြပါတယ်အေပီလ24ရက်နေ့ပေါ့အဲ့ဒီတော့ BC 534ရက်အေပီလပဲဖြစ်ပါတယ်ဒါဟာဒံယေလအနာဂတ်တွေဟာနောက်မှသမိုင်းဖြစ်စဉ်တွေနဲ့ကိုက်ပြီးတော့တခြားလူကဝင်ပြီးရေးသရောင်ရောင်ဘာရောင်ရောင်ဝေဖန်ကြသူတွေနှုတ်ကပတ်တော်ဆန့်ကျင်ရေးသမားတွေကိုပါဇက်ပိတ်သွားစေတဲ့အချက်ပဲဖြစ်ပါတယ်။အဲ့ဒီပထမလ24ရက်နေ့နေ့တနေ့မှာဒံယေလဟာဟိဒကေလာလို့ဒီနေရာမှာဆိုထားတဲ့တိုက်ဂရစ်မြစ်ကြီးရဲ့အနားမှာရှောက်သွားရင်းနဲ့ပိတ်ချောကိုပတ်စည်းထားတဲ့လူဥဖတ်ရွှေစင်ကပန်းကိုဆင်းမြန်းထားတဲ့သူတစ်ယောက်ကိုတွေ့ရပါတယ်။သူရဲ့ကိုယောင်ကိုဝါဟာကြောက်မြဲ့ရွေးကဲ့သို့ကြည်လင်ဝင်ပါတယ်။သူ့မျက်နာဟာလျှက်စစ်ကဲ့သို့လင်းနေ။သူ့မျက်စိဟာမီးကွက်ကဲ့သို့အလင်းရှိန်လက်တယ်။လက်နဲ့ခြေတို့ဟာကြေးဝါကဲ့သို့တောက်ပြောင်းနေ။သူ့ရဲ့စကားသံတို့ဟာအသံပေါင်းများစွာစုပေါင်းထားတဲ့အသံနဲ့တူတယ်လို့ဆိုပါတယ်။မိတ်ဆွေအပေါင်းတို့အလွန်ဘုံတကိုးနဲ့တောက်ပခြင်းဆိုတာကိုလူသားရဲ့မျက်စိလူသားရဲ့အုံနှောက်နဲ့ခံယူနိုင်အောင်ဒီယူပါယုံမြင်ကွင်းအကြောင်းကိုဖော်ပြလိုက်တာပါ။ကျွန်တော်သင်ပြရသောတမန်ကျမ်းကအခိုင်အမာဆုံးနားလေဒါကတော့ဒါဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့ရုပ်ဝါကိုဖော်ကျူးလိုက်တာပါပဲမိတ်ဆွေအပေါင်းတို့ခင်ဗျာမောရှိအေလိယဒန်ယေလာဆိုတဲ့ပုဂ္ဂိုလ်ကြီး၃ယောက်တို့ဟာကယ်တင်ရှင်သခင်ခရစ်တော်ရဲ့ရုပ်ဝါကိုနှုတ်ကပတ်တော်ဓမ္မဟောင်းကာလတွင်ကဣသရေလသမိုင်းဝင်ပုဂ္ဂိုလ်တို့အနေနဲ့ကိုတွေ့မြင်ရသူ၃ယောက်ပဲလို့ကျွန်တော်တို့ခံယူနိုင်ပါတယ်ဟုတ်ပါတယ်မောရှိဟာပြည့်ညတ်တော်တို့ကိုကိုစားပြုပြီးတော့ကယ်တင်ရှင်ကိုတွေ့မြင်ရခြင်းဖြစ်တယ်အေလိယားဟာပရောဖက်တို့ကိုကိုစားပြုပြီးတော့ကယ်တင်ရှင်ကိုစုံစည်းခွင့်ရခြင်းဖြစ်တယ်။ဒံယေလဟာအဝေးရောက်လူမျိုးတော်ကိုကိုစားပြုတယ်။သူတို့သုံးယောက်ဟာခရစ်တော်ကိုကိုရွေ့ဖူးမြင်ခဲ့ကြရတယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းကသတ်မှတ်ပါတယ်။အခုလိုပရောဖက်ကြီးဒံယေလတယောက်တွေ့မြင်ရတဲ့လူဆရာဟာခရစ်တော်လို့ကျွန်တော်တို့ဆိုရတာကတော့တမန်တော်ရှင်ယောဟန်ဖော်ပြတဲ့ဗျာဒိတ်ကျမ်းထဲကကယ်တင်ရှင်ရဲ့သရံတော်နဲ့အခုဒံယေလဖော်ပြတဲ့သရံတော်ဟာတူညီနေလို့ပဲဖြစ်ပါတယ်။ဟုတ်ပါတယ်ဗျာဒိတ်ကျမ်းအခန်းကြီး1အငယ်12ကနေ16ကိုပြန်ကြည့်မယ်ဆိုရင်ရှင်ယောဟန်ခန်းစားခဲ့ရတဲ့ယူပါယုံတဲ့ကသခင်သရံဟာအခုလိုဖြစ်ခဲ့ပါတယ်ထို့သောငါနှင့်စကားပြော၍အဖန်မြည်သောသူကိုမြင်ခြင်းဟာငါသည်လှည့်ကြည့်လျင်ရွှေမီးကွက်ခုနှလုံးကို၎င်းထိုမီးကွက်ခုနှလုံးအလယ်၌လူသားတော်နှင့်တူသောသူတဦးကို၎င်းမြင်၏ထို့သူသည်ခြေသို့တိုင်အောင်ဝှ့ချုံဖြင့်ယင်တော်၌ရွှေကပန်းကိုစည်းလျက်ဖြစ်၏ကောင်းတော်နှင့်စပင်တော်သည်ဖြူသောသိုးမွေးကဲ့သို့၎င်းမိုးပွင့်ကဲ့သို့၎င်းဖြူ၏မျက်စိတော်သည်လည်းမီးလျံကဲ့သို့ဖြစ်၏ခြေတော်သည်လည်းမီး၌ချွတ်ပြီးသောကျေးဝါးစင်းနှင့်တူ၏အဖန်တော်သည်လည်းသမုတ်တရားသံကဲ့သို့ဖြစ်၏လက်ရလက်တော်သည်လည်းကြဲခွန်းလုံးကိုကန်၏ကတွင်တော်တဲကလည်းထက်သောသံလျက်ထွက်၏မျက်နှာတော်သည်အရှိန်တကိုးနှင့်ထွန်းတောက်သောနေကဲ့သို့ဖြစ်၏တဲ့မိတ်ဆွေအပေါင်းတို့ဒီအချက်တွေအရအခုဒံယေလတွေ့မြင်ရတာဟာကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ပဲဖြစ်ရပါတယ် အဲ့ဒီလိုကေတင်ရှင်သခင်ယုဘကိုရှေးကကာလကတည်းကမြင်တွေ့ခဲ့ရပြီးတော့သက်သေခံထားနိုင်ပြီဖြစ်တဲ့အတွက်ကြောင့်လေဓမ္မသစ်ကာလမှာကေတင်ရှင်သခင်ခရစ်တော်ကိုတောင်ပေါ်ဒေသတစ်ခုမှာမောရှေနဲ့အေလိယားတို့တွေ့ဆုံခြင်းကြတော့ဒံယေလမပါဝင်ခဲ့တော့တာပဲလို့ကျွန်တော်တင်ပြရသောသမာကျမ်းကပြတ်သားစွာခံယူမိပါတယ်သူ့စကားသံဟာများစွာသောလူစုဤအသံတဲ့အဲ့ဒီလိုပြောထားလို့နော်ကျွန်တော်လူတွေပြောက်တော့တယောက်တစ်ပေါက်ပြောတဲ့အသံမျိုးအရှင်းမဟုတ်ဘူးအလွန်မြိုင်ဆိုင်သောအသံဩဇာအရှိန်တကူပါဝင်သောသမုတ်တရားမှတက်လာသည့်ဖန်ဆောင်ခဲ့သောအသံမျိုးဖြစ်ရပါလိမ့်မယ်မိတ်ဆွေအပေါင်းတို့ကေတင်ရှင်သခင်ခရစ်တော်ဟာအပြစ်သမိုင်းကလူအဖွဲ့အစည်းအတွေ့ဘုရားသခင်ကိုဘယ်လိုမှရုပ်ဝါနဲ့မမြင်နိုင်ဘူးဖူးမြင်ဖို့ရန်မထိုက်တန်သောလူသားတို့အတွေ့အဖဘုရားသခင်ရဲ့ကိုစားသားတော်ဆိုတဲ့ဘွဲ့နာမကိုခံယူပြီးထားသောဘုရားသခင်ကိုတော်တိုင်သာလျှင်ဖြစ်ပါတယ်သူဟာလူစားတိကိုခံယူတဲ့အခါမှာယေရှုဆိုတဲ့သားတော်ရဲ့အမည်နာမနဲ့ကျွန်တော်မိတ်ဆွေတို့အတွေ့အပြစ်မှရွေးနှုတ်သောကေတင်ကေသောကေတင်ရှင်ဖြစ်ခဲ့ပါ रे တစ်ချိန်တည်းမှာပဲအဖဖျားသခင်ကိုတော်တိုင်ဖြစ်တော်မူပြန်တဲ့အတွေ့ကဘာအဆက်ဆက်အသက်ရှင်တော်မူသောသခင်လည်းဖြစ်တယ်သူ့ရဲ့အသွင်သဏ္ဍာန်ဆိုတာတွေ့ဟာကဘာဥကရေကစပြီးတော့ပုံစံအမျိုးမျိုးနဲ့ပေါ်ထွက်ထင်ရှားခဲ့တယ်နှုတ်ကပတ်တော်ဟာဒါကိုမှတ်တမ်းပြုခဲ့တယ်။လူအဖွဲ့အစည်းရဲ့လိုအပ်တဲ့အချိန်တွေးမှာအခါအားလျော်စွာပေါ်ထွက်ခဲ့တယ်ဆိုတာကိုလေယေပရောဟိတ်မင်းကြီးလူမျိုးတော်ရဲ့တပ်ဦးကဗိုလ်မင်းစသည်စသဖြင့်အတိတ်သင်သိရသောသင်ခန်းစာတွေမှာကျွန်တော်ဖော်ပြပေးခဲ့ပြီးဖြစ်ပါတယ်။အဲဒီလိုဓမ္မသမိုင်းစာမျက်နှာတွေကဖော်ပြပေးခဲ့တဲ့ကေတင်ရှင်ရဲ့ရုပ်ဝါတော်ကိုကျွန်တော်ယုံကြည်သူခရစ်ယာန်များဟာသင်ရှင်းသောဝိညာဉ်တော်ကိုသူခြံရစ်ထားခဲ့တဲ့အခုခေတ်မှာအတိတ်ကာလတုန်းကလို့အကောင့်အထည်နဲ့တွေ့ဖို့မလိုတော့ပါဘူးဝိညာဉ်တော်အလင်းဆိုတာကိုယုံကြည်ခြင်းသတ္တိနဲ့နှလုံးသားအတွင်းမှာထည့်သွင်းခံယူနိုင်တယ်မြင်နိုင်ထိတွေ့နိုင်ပါတယ်ဒါဟာကေတင်ရှင်ကိုမြင်တွေ့ထိတွေ့ရခြင်းပါဒီအကြောင်းတွေကိုအထက်ထပ်ဖော်ပြရမှာတစ်ချိန်ကကျွန်တော်ဖော်ပြဘူးခဲ့တဲ့လင်္ကာကလေးတစ်ပုဒ်ကိုပဲကျွန်တော်ပြန်လည်ကိုးကားခြင်းပါတယ်ယေရှုရှင်ဘယ်သူလဲဆိုတဲ့လင်္ကာကလေးပဲဖြစ်ပါတယ်ဝရဝါဖြင့်မပြီးပြင်းယေရှုရှင်ဘယ်သူလဲလွယ်ကူခြင်းမရှိသိနိုင်ရန်လွန်ခဲ့ခဲ့စ조사လျက်ဖြင့်မကြည်လင်ကဲ့တင်ရှင်ပဲမှာလေလွယ်ကူခြင်းမရှိသိနိုင်ရန်လွန်ခဲ့ခဲ့အသက်ကိုသူနှင်းပါလို့ပေးအပ်ခဲ့ကဲ့တင်ခြင်းအလင်းကိုသူဆောင်အမှောင်ကိုသူခွင်ယုံခြင်းနဲ့ရှေ့တော်ရောက်တော့ထွန်းတောက်မြင်တွင်ဟုတ်ပါတယ်ယေရှုရှင်ကိုတွေ့ဖို့ယုံကြည်ခြင်းဆိုတဲ့နှလုံးသားမှာတည်ရှိတဲ့ဝိညာဏခံယူချက်ဟာအတိတ်ကရလိုအပ်ပါတယ်ဒီယုံကြည်ခြင်းနဲ့အရင်တည်ပြီးတော့မှသူ့စီကိုရောက်ဖို့ဆိုတဲ့အခွင့်အရေးသူနဲ့အတူသာဝရကောင်းကင်အမွေသာဝရအသက်စုဂျေဇုဆိုတာကိုလေအပြစ်လူသားကျွန်တော်များအားလုံးအတွက်သူဟာကပ္ပသမိုင်းအစမှအဆုံးအထိပေးထားခဲ့ပြီးပြီဖြစ်ပါတယ်။ဒံယေလအနာဂတိကျမ်းအခန်းကြီး30အငယ်9မှ8ထိုဗျာဒိတ်ယူပါယုံကိုငါဒံယေလတယောက်ချင်းမြင်ရ၏ငါနှင့်အတူပါသောလူတို့သည်မမြင်ရကြသူတို့သည်အလွန်ကြောက်ရွံ့တုန်လှုပ်ခြင်းသို့ရောက်သဖြင့်ပုန်းရှောင်၍နေခြင်းဟာပြေးကြ၏။ငါမူကားတယောက်တည်းနေရ၍ထိုကြီးစွာသောယူပါယုံကိုမြင်ရလျှင်ခွန်အားလျော့၍မျက်နှာပြက်လျက်ကို၌အစွန်းတက်သည့်အရှင်းမရှိဖြစ်လေ၏။အခုဖော်ပြချက်ဟာအဖဖျားသခင်ရဲ့ဘုံတကူအာနာနဲ့နဖူးတွေဒူးတွေတွေ့ရသူတိုင်းခံစားရဖြစ်စဉ်တွေပါ။ဒါကြောင့်မို့လို့လေအခုဒံယေလရင်ဆိုင်တွေ့ကြုံရတာဟာခရစ်တော်ရဲ့သရံတော်ပဲဆိုတာပို့ပြီးတော့ထင်ရှားလာပါလေ။ပြသရှင်းလင်လာပါလေမိတ်ဆွေအပေါင်းတို့ခမညာခရစ်တော်ရဲ့လောကလူသားအဖြစ်ခံယူစဉ်ရုပ်ဝါကိုယ်တိုင်ဟာနှိမ့်ချခြင်းရှိတယ်ဆိုပေမဲ့တခါတည်းမှကောင်းကင်ဘုံတကူတော်ကိုဆောင်ယူတတ်တယ်ဆိုတာကိုမေ့လို့မရနိုင်ပါဘူးဒါကိုသူ့ကိုဖန်ဆီးခဲ့တဲ့လူတွေကိုယ်တိုင်ဟာသူ့ကိုမသိလို့သာနေခြင်းနေမယ်ခံစားခဲ့ကြရဘူးတယ်ဆိုတာကိုလေခရစ်ဝင်ကျမ်းတွေမှာမှတ်တမ်းမှတ်ရာတွေနဲ့တွေ့ရပါတယ်အထူးသဖြင့်ယေရှုကိုဖန်ဆီးတဲ့ညမြင်ကွင်းမှတ်တမ်းကလေးတစ်ခုကိုအလွန်ပြေပြန်ပြီးတော့ကြည့်ကြပါစို့ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး18အငယ်1မှ6အတွင်းမှာဖြစ်ပါတယ်ထို့သောမိမ့်မွက်တော်မူပြီးမှယေရှုသည်တပည့်တော်တို့နှင့်အတူကေဒရုန်ချောင်းတစ်ဖက်သို့ကြွ၍ထိုအရ၌ရှိသောဥယျင်တော်သို့ဝင်တော်မူ၏ထိုအရသို့ယေရှုသည်တပည့်တော်တို့နှင့်အတူသွားမြဲရှိသောကြောင့်ကိုတော်ကိုအနှံသောယူဒရှကာယုတ်သည်ထိုအရကိုသိသည်ဖြစ်၍စစ်သူရဲ့တဒတ်ကို၎င်းယေပရောဟိတ်အကြီးတို့နှင့်ဖာရိရှဲတို့ဆေလွတ်သောမင်းလူလင်တို့ကို၎င်းခေါ်ခဲ့၍မီအိမီရှုလက်နှက်တို့ကိုလက်ဆွဲလျက်လာကြ၏ယေရှုသည်ကို၌ဖြစ်လက်တန်သောအမှုအရာတို့ကိုသိတော်မူလျက်လာသောသူတို့စီတို့သွား၍အဘယ်သူကိုရှာကြသနည်းဟုမေးတော်မူ၏နာဇရက်မြို့သားယေရှုကိုရှာကြသည်ဟုဆိုလျှင်ယေရှုကငါသည်ထိုသူဖြစ်၏ဟုမိန့်တော်မူ၏ ကိုတော်ကိုအနှံသောယူရရှကာယုတ်သည်လေထိုသူတို့နှင့်အတူရက်နေ၏ငါသည်ထိုသူဖြစ်၏ဟုမိန့်တော်မူလျင်ထိုသူတို့သည်နောက်သို့လှမ်း၍မြေပေါ်၌လဲကြ၏ဂိုင်းမိတ်ဆွေတို့နားနှင့်ဆက်ဆက်ကြားလိုက်ကြရတဲ့အတိုင်းပဲဒီစာရန်ဘက်တော်သားတွေကိုယေရှုဘာများလုပ်ခဲ့လို့တော့ဘာမှမလုပ်ပါဘူးယောမစစ်သားတွေလိုလူချမ်းကြီးတွေသွေးစားနေတဲ့ကြမ်းတက်တဲ့ဖာရိရှဲတွေမင်းလူလင်လိုလူမျိုးတွေငါသည်ထိုသူဖြစ်၏ဆိုတဲ့အပပဆိုပြီးတော့တခါတည်းနောက်ပြန်လန်ပြီးတော့လဲကြသွားခဲ့ကြရတယ်အခုဒံယေလလိုပဲခန်းစားရဘူးတဲ့တမန်တော်ကြီးရှင်ပေါလုရဲ့ဖြစ်စဉ်တွေကိုလေသူ့ရဲ့ဓမ္မသက်မျိုးတို့သွားရလမ်းပေါ်မှာကျွန်တော်မှတ်မိကြအောင်ပါပါတမန်တော်ဝတ္ထုအခန်းကြီး9အငယ်3မှ9အတွင်မှာအခုလိုဖြစ်ခဲ့ပါတယ်။သွား၍ဓမ္မသက်မြို့အနီးသို့ရောက်သောအခါကောင်းကင်တဲကအလင်းသည်သူ့ပတ်လည်၌ရုပ်ခနဲထွန်းတောက်လေ၏။ရှောလူသည်မြေပေါ်မှလဲ၍နေစဉ်ရှောလူရှောလူအဘယ်ကြောင့်ငါ့ကိုညှင်းဆဲသနည်းဟုမိမိအားပြောသောစကားသံကိုကြားလျင်သခင်ကိုတော်သည်အဘယ်သူနည်းဟုမေးလျှောက်၏။သခင်ဖျားကလည်းငါကသင်ညှင်းဆဲသောယေရှုဖြစ်သည်။သို့တော်လည်းထ၍မြို့သို့ဝင်လော့သင်ပြုရမည်အမှုကိုပြောလိမ့်မည်ဟုမိန့်တော်မူ၏။ရှောလူနှင့်အတူသွားသောသူတို့သည်အသံကိုကြားယုံမျှသာရှိ၍အဘယ်သူကိုမျှမမြင်ဘဲမိန်မောတွေ့ဝေလျက်ရနေ၏။ရှောလူသည်လည်းမြေမှထ၍မျက်စီကိုဖွင့်တော်လေ။အဘယ်သူကိုမျှမမြင်နိုင်သည်ဖြစ်၍သူ၏လက်ကိုဆွဲလျက်ဓမ္မသက်မြို့သို့ပို့ဆောင်ကြ၏။သုံးရက်ပတ်လုံးမျက်စီမမြင်မစားမသောက်ဘဲနေလေ၏။ရှင်းပါတယ်နော်။ဒါဟာတမန်တော်ကြီးရှင်ပေါလုဘဝကိုမရောက်ခင်တုန်းကရှောလူဆိုတဲ့ခရစ်တော်မုန်တီးရေသမားခရိယန်ဆန့်ကျင်ရေးသမားကြီးတယောက်ရဲ့ယေရှုခရစ်နဲ့ပက်ပင်းတိုးစဉ်ပဲပက်ပင်းတိုးစဉ်ကအဖြစ်တွေပဲဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဒီဘုံတကိုးတော်ရောင်ဝါဟာသမိုင်းတစ်ခုလုံးရဲ့အထက်မှာရှိနေပါတယ်လောကရကြီးတစ်ခုလုံးစက်ကြဝဠာကြီးတစ်ခုလုံးရဲ့အထက်မှာရှိနေပါတယ်ကျွန်တော်ဘယ်လို့မှဆန့်ကျင်လို့မရစကောင်းပါဘူးတစ်ချိန်တည်းမှာပဲကိုယ့်ကိုယ်သူဟာဖန်တီးပြုပြင်သူဖြစ်တယ်သူဟာကိုယ့်ကိုချစ်တယ်ကိုယ့်ကိုသေခြင်းလောကရန်တဲမှာချမ်းမထားရစ်ခြင်းဘူးဆရာတွေ့ကိုသိဖို့အလွန်အလွန်အရေးကြီးလှကြောင်းတင်ပြလိုက်ပါရစေငါမူကားတယောက်ထီးနေရ၍ထိုယူပါယုံကြောင့်ခွန်အားလျော့၍မျက်နှာပြည့်ဤကိုယ်အစွန်းတက်သည့်အရှင်းမရှိဖြစ်လေ၏တဲ့ကျွန်တော်ယင်တဲမှာဒီအပိုင်းမှာနင့်သွားတယ်လို့ပဲခံစားရပါတယ်ပြီးတော့ဓမ္မသီချင်းစာအုပ်ထဲကခါတယံမှောင်ကြီးကြသောနေများတွင်ယေရှုရှင်မျက်နှာတော်မမြင်မှောင်ကွယ်ထားတော်လေကိုရောရှင်ရှိသည်လက်တော်နှင့်တို့ချင်းဖြင့်သိ၏ဆိုတဲ့တခြင်းကလေးကိုလေတွားပြီးတော့ကြားရောက်မိပါတယ်အဲ့ဒီတခြင်းဟာအမှတ်319မှာရှိပါတယ်မြန်မာလိုဓမ္မပီချင်းစာအုပ်အမှတ်319ဖြစ်ပါတယ်အင်္ဂလိပ်လို The touch of his hand on mine ကိုတိုင်ရင်သားဘာသာစကားအသီးသီးနဲ့ပီချင်းတွေလည်းရှိမှာဖြစ်လို့သီဆိုပြီးတော့ကြည်စီခြင်းပါတယ်အဲ့ဒီနောက်ဆုံးအပိုက်မှာအဲ့ဒီပီချင်းရဲ့နောက်ဆုံးအပိုက်မှာသေမင်းတကိုးကြောင့်သေခြင်းနီးသောခါကျွန်ုပ်သည်တယောက်ချင်းရှိမည်သို့တော်လည်းသေခြင်းမြစ်ကိုကူသောခါလက်တော်ဖြင့်ကိုတော်ဆောင်ပို့မည်ရှင်ဖျားလက်ဖျားတော်မျက်နှင့်ကျွန်ုပ်ဤလက်ကိုတို့ခြင်းဖြင့်စုံစမ်းရာနေ့မှကိုတော်ရှင်လက်သည်ခွန်အားကိုကျွန်ုပ်အားပေး၏တဲ့အခုဆိုရင်ဘုန်းတော်ရဲ့အင်အားကြောင့်ဒံယေလဝန်းကျင်ကလူတွေဟာကြောက်ရွံ့ထိတ်လန့်ပြီးတော့ဖနှောင်းနဲ့တင်ပါတပားတဲ့ကြအောင်ထွက်ပြေးရတဲ့သဘောမျိုးတွေ့ရပါတယ်အဲ့ဒီတော့ဒံယေလတယောက်တည်းတဲ့ဟုတ်ပါတယ်အာဗြဟံဟာခါနန်ဆိုတဲ့ဒသိမ့်ပြင်ပြင်အရက်မှသူတယောက်တည်းဆိုတဲ့ခန်းစားချက်ရှိခဲ့မှအမှန်ဖြစ်တယ်လို့မောရှိဆိုတဲ့ပြည်ပြည်ကြီးဟာလေမိဒရန်ကန်တာယမှလူအမြင်အဖြစ်တော့တယောက်တည်းဖြစ်ခဲ့တာပါပဲအဲ့ဒီလိုပါပဲအေလီယာယေရမိရှင်ယောဟန်ပေတရုပေါလုတို့ဟာလေအမှန်ပဲတယောက်တည်းဆိုတဲ့ခန်းစားချက်တွေရှိခဲ့ကြတာကြီးပါပဲဒါကိုနှုတ်ကပတ်တော်ရဲ့သင်ငန်းစာပေါင်းမြောက်များစွာမှကျွန်တော်တို့တွေ့ကြရပြီးသားပါ။ဒါပေမဲ့အဲ့ဒီလိုတယောက်တည်းသမားကြီးတွေအကုန်လုံးတို့ဟာအသက်ရှင်တော်မူသောအဖဖခင်သခင်ရဲ့လက်တော်နဲ့ဆွဲကင်ခြင်းကိုခံရယုံမျှသာမကာ။အဲ့ဒီလက်တော်နဲ့ပို့ဆောင်တော်မူခြင်း၊မေတ္တာတော်နဲ့သိမ့်ဆည်းခြင်းကိုခံစားခဲ့ကြပြီးတော့ဒီကနေ့ဒီအချိန်တိုင်အောင်ကျွန်တော်တို့စီအထိယုံကြည်ခြင်းအမွေကိုလက်ဆင့်ကမ်းချထားပေးခဲ့ပါကြောင်းအမှတ်ရကြပါစို့။
ဒေါက်တာထွန်းမြတ်အရေးအစီအစဉ်တင်ဆက်တဲ့တင်ပြရတော်တမချန်းအစီအစဉ်ဖြစ်ပါတယ်။နောက်တစ်ချိန်အစီအစဉ်မှာခရိယံတမချန်းရဲ့ဓမ္မဟောင်းချမ်းမြင့်တဲ့ကဒံယေလအနာဂတ်တိချမ်းခန်းကြီး30အခန်းငယ်9ကနေအခန်းငယ်21အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်။